မြန်မာနိုင်ငံရခိုင်ပြည်နယ်တွင်ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုတွေဆက်လက်မလုပ်ဆောင်နိုင်ရေး ICJ နိုင်ငံကတရားရုံးမှာကြောက်ပြက်မှုတင်သွင်းတဲ့အကြောင်း Maldives နိုင်ငံကပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တာကိုဟန်တားဖို့ပြက်ကွက်ခဲ့တယ်လို့မြန်မာအစိုးရကစွပ်စွဲထားတဲ့ဂမ်ဘီယာနိုင်ငံရဲ့အမှုကို ICJ တရားရုံးကဆုံးဖြတ်ပြီးတစ်လအကြာမှာ Maldives နိုင်ငံကလည်းအလားတူလုပ်ဆောင်လာတာပါ။အပြေဆုံးကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
မော်ဒက်နိုင်ငံဟာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံကို ICJ တရားရုံးမှာကြားပြအမှုတင်တဲ့အကြောင်းကြေညာလိုက်ပါတယ်။လူမျိုးရုံးတပ်ဖြတ်မှုတာစီရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချုပ်ဖောက်တဲ့ဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့ဆွဲချက်ကိုထောက်ခံပြီး ICJ တရားရုံးမှာကြားပြအမှုတင်သွင်းမဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆွေးနွေးပွဲမှာမော်ဒက်နိုင်ငံသားဝန်ကြီးအဗ်ဒူလာရှာဟစ်ကဖေဖော်ဝါရီလ25ရက်နေ့မှာတင်ပြခဲ့တာ
ပါ။ The Maldives welcomes the recent ruling by the International Court of Justice.on the Rohingya people the Maldives in
Rohingya ye kisa ne patat lo ICJ nang nga ga tia yong ga ma cha te kin ga song phet che cha lite de paw Maldives nang nga chu so ba de Rohingya ri paw pye mu chu lon ge de ri ko a ye yu saung ywet mu ri ko Maldives nang nga ga thauk kan a pe twa ma phit ba de pi ka ne ga OIC the thi si we we ma cha mat khe de song phet che ne a ni ICJ tia yong ma yaung ni de Rohingya a mu ma cha win saung ywet pu khai ma de a thauk tha ri shi ni de lo Maldives အစိုးရကဆုံးဖြတ်လိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တင့်တော်ရဲ့အချိန်မှာစာရေးအမှုဖွင့်သွားမှာဖြစ်ပါတယ်။ဒီကိစ္စကိုဥဆောင်လုပ်ကံခဲ့တဲ့ဂမ်ဘီယာနိုင်ငံကို OIC အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့ကျေးဇူးတင်ကြောင်းပြောပြစေ
။ OIC အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အညီရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့လုပ်ရက်တွေအရေးယူနိုင်ဖို့ဆောင်ရွက်တာဖြစ်တယ်လို့ Maldives နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာလည်းပါရှိပါတယ်။ Maldives ကICJ မှာတင်သွင်းမဲ့အမှုကိုတော့ရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်လို့တက်တက်ကြွကြွပြောဆိုလေးရှိတဲ့လူခွင့်ရေးရှင်တွေအမောကလူနီကရှင်းနေဖြစ်လိုက်ပါဆောင်ရွက်သွားမှာဖြစ်ပါတယ်။သူဟာဟောလိဝုဒ်ကနာမည်ကျော်ရုပ်ရှင်မင်းသားဂျော့ဂျ်ကလူနီရဲ့ဇနီးဖြစ်တဲ့အပြင်အရင်မော်ဇက်သမရာဟောင်းမိုဟာမက်နာရှိကို2013နှစ်ချမှတ်ခဲ့တာတရားမဝင်ကြောင်းကုလသမဂ္ဂကိုယ်စားအောင်မြင်စွာလိုက်ပါဆောင်ရွက်ပေးခဲ့ဘူးသူလည်းဖြစ်ပါတယ်။မြန်မာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်စီကတော့အစိုးရအနေနဲ့ရခိုင်အရေးနဲ့ပတ်သက်လို့လွတ်လပ်သောစုံစမ်းရေးကော်မရှင် ICOE ဖွဲ့စည်းပြီးအဲ့ဒီစုံစမ်းရေးအဖွဲ့ရဲ့အစီရင်ခံစာအပေါ်အရေးယူဆောင်ရွက်မှုတွေလုပ်ဖို့ရှိတယ်လို့ဖေဖော်ဝါရီ26ရက်နေ့ကလူခွင့်ရေးကောင်စီ CEO ဝဲကိုပြောတဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ
် The government has studied the report and the office of the president issued a statement
အစိုးရအနေနဲ့ဒီအစီအစဉ်ဆောင်ရွက်လာပြီးတဲ့အခါကျတော့စီမံကုန်ရုံးအနေနဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေနဲ့အရေးယူကိုင်ကွယ်မှုတွေလုပ်ဖို့သမ္မတရုံးကနေညွှန်ကြားချက်ထုတ်ခဲ့ပါတယ်။အလားတူလိုပဲတမ်မတော်ဘက်ကလည်းဒီအမှုတွေကိုတမ်မတော်တရားစီရင်ရေးလမ်းကြောင်းအရအရေးယူဖို့စစ်ဥပဒေချုပ်ရုံးကနေဆောင်ရွက်သွားမယ်လို့ကြေညာထားပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဒီအမှုကျွန်းလွန်သူတွေကိုအရေးယူဖို့စိတ်ဆန္ဒရှိတယ်လို့အရေးယူနိုင်စွာလည်းရှိပါတယ
်။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာနိုင်ငံကတော့ရခိုင်ပြည်နယ်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေ၊နေရပြန်နေရေး၊ဘင်္ဂလားဒေ့ရှ်နဲ့နားလည်မှုစာချုပ်လာ YouTube ပြုပေါင်းဆောင်ရွက်နေသလိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းလက်တွဲဆောင်ရွက်နေကြောင်းပြောပါတယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုလုပ်ရတဲ့ဆက်ပြီးမဖြစ်အောင်တာစီရေးဂမ်ဘီယာနိုင်ငံဘက်ကရှောက်ထားတဲ့အရာကြားပြလိုက်နာလှုပ်ဆောင်ရမယ့်အချက်လေးချက်ကို ICJ တရားရုံးကဇန်နဝါရီလ23ရက်နေ့မှာဆုံးဖြတ်ချက်ချလိုက်ပါတယ်။ဒီချိန်ထဲမှာပဲဂမ်ဘီယာနိုင်ငံအနေနဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာလူမျိုးတုံးတပ်ဖြတ်မှုတာစီရေးသဘောတူညီချက်အရာတရားစွဲဆိုပိုင်ခွင့်မရှိဘူးလို့မြန်မာနိုင်ငံဘက်ကရှောက်ထားချက်ကို ICJ တရားရုံးကညှိဆိုခဲ့ပါတယ်ခင်ဗျာ